သတင်းမီဒီယာသမားတချို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုတမတော်ကကြေအေးရုပ်သိမ်းလိုက်ပြီးမယ်မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်အလားအလာတိတ်မရှိသေးတဲ့အကြောင်းပြည်တွင်းပြည်ပသတင်းသမားတွေကသုံးသပ်ကြပါတယ်တောက်ကြနေကအချင်းထောင်တီးတီးကနေလွတ်မြောက်လာတဲ့သတင်းသမား6ဦးရဲ့အမှုတွေဟာအရင်ကတည်းကတရားစွဲဆိုတင်တဲ့ကိစ္စရပ်တွေမဟုတ်ဘဲမတရားဖမ်းဆီးဆွတ်ဆွဲခံထားရတာဖြစ်တယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင
်စတင်ပါလာတရက်နေ့ကတီဘောမျိုးနေတရားရုံးကအာမခံနဲ့ပြန်လွတ်ပေးလိုက်တဲ့သတင်းသမား3ဦးကဒီပီပီသတင်းဌာနအကြီးတန်းသတင်းတော့ဦးဝေးနိုင်ကတော့အခုလိုတက်မတော်ကအမှုကိုကြေအေးပြီးသတင်းမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောလာတဲ့အပေါ်မှာရှေ့လျှောက်လက်တွေ့ပူးပေါင်းဆောင်ရွက်ဖို့လိုကြောင်းသတင်းထောက်တွေကိုပြောကြားခဲ့ပါတယ်
။တရတူရဲ့ဘာတောက်ချုပ်တရားလဲဆိုရင်ဟာပြောတဲ့နေရာမှာကျွန်တော်ကြားတာပိုင်းသောတမိုးကြီးစနစ်ကိုတက်ပြလို့လည်းပေါ်ဆောင်နေတယ်။ဒီမီဒီယာတွေဆိုတာလည်းတိုင်းပြည်ကျိုးကဆောင်နေတယ်။ဒါကြောင့်မလို့ဒီအကြောင်းအကျောင်းကိုတောက်ပြီးတော့ဒီပူးပေါင်းဆောင်ဖို့အတွက်အထူးသဘောဆောင်ရွက်ချိန်ကမှုနဲ့ဒီကျွန်တော်တို့ပေါ်ဆက်ဆိုထားတဲ့စက်ပုံတစ်ခုကိုပြင်ကြပါလို့သူတို့ကပြောပါတယ်အဲ့တော့ဘာမှမပြောပြောသူတို့ရဲ့ပြည့်ပြောသူကိုကျေရသူချင်းပူပေါင်းဆောင်မှုဓာန်တွေကအပြောနဲ့တော့ညီလို့ဆိုချင်တော့ပွင့်ပြီးတော့ပြောလို့ရတာပေါ့ဗျာ
သူနဲ့အတူလူမြောက်လာသူတွေကတော့ DVB သတင်းဌာနကအကြီးတန်းသတင်းတောက်တူဖြစ်တဲ့ဥပြည့်ဖုံးအောင်နဲ့ဧရာဝတီသတင်းဌာနကအကြီးတန်းသတင်းတောက်ဦးသိန်းစော်ခေါ်လဝီဝံတို့ဖြစ်ပါတယ်ဂျွန်လော့ကုံပိုင်းက TNL ခေါ်တအောင်းပလောင်တပ်ဖွဲ့ရဲ့အဖြစ်ပြဆိုင်ရာမှုရစည်းဝါအလွဲတုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနှင့်အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့သူတို့သုံးဦးကိုစစ်တပ်ကနေမတရားအသင်းအုပ်ပဒေပုံမှန်ဆက်ခွန်တင်နေအမှုဖွင့်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။သတင်းထုတ်တွေအနေနဲ့ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာလွတ်လပ်စွာသတင်းယူပိုင်ခွင့်ရှိပြီးအခုလိုသူတို့ကိုဆွဆွဲတဲ့အမှုပုံမှန်တွေကိုကြည့်ရင်တကယ်ကိုမတရားတဲ့လုပ်ရက်ဖြစ်တယ်လို့ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဟောင်းလေးဖြင့်လွတ်လပ်စွာပြောဆိုခွင့်အတွက်စီယုံလှုပ်ရှားနေသူတွေဖြစ်တဲ့ဘန်ဂျမင်အစ်စမေးလ်ကပြောပါတယ
်။ So I think first of all this release is a good news in itself but we shouldn't be too excited about it because the arrest should never
happen. အခုလိုသတင်းနောက်တွေကိုပြန်လွှတ်ပေးလိုက်တာကောင်းတဲ့သတင်းပါပဲ။ဒါပေမဲ့ကျွန်တော်တို့သိပြီးတော့စိတ်လှုပ်ရှားဖို့မသင့်ပါဘူး။ဘာဖြစ်လို့လဲဆိုတော့အရင်ကတည်းကဖမ်းဆီးဖို့မတင်တဲ့ကိစ္စပါသတင်းတော်တွေအနေနဲ့ပြည်ပကဖြစ်ပွားတဲ့နေရာတွေစစ်စင်ကြီးနေရာတွေမှာဝင်ရောက်ဆက်ဖက်နှောက်ယှက်တာမျိုးမလုပ်ဘဲလွတ်လပ်စွာသတင်းယူခွင့်ရှိပါတယ
်စစ်တပ်ကကြေအေးလိုက်တဲ့သတင်းသမားအမှုတွေထဲမှာ The Daily 11သတင်းစာရဲ့ Editor ချုပ်ဦးဝေဖြူ The Voice Daily က Editor ချုပ်ဦးကျော်မင်းစွေနဲ့ကလောင်ရှင်ဗစ်တရှာကိုကိုမောင်တို့ပါဝင်ပါတယ်အခုလိုသတင်းသမားတွေအပေါ်ဆွဆွဲထားတဲ့အမှုတွေရုပ်သိမ်းလိုက်တဲ့တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့မြန်မာနောင်အကြီးတန်းသတင်းတော့ကိုထက်ထောင်လေးရဲ့အမြင်ကတော့
တက်မတော်ကစေတနာမှန်လားစေတနာမမှန်ဘူးလားဆိုတော့ကျွန်တော်တို့ယတိပြပြောလို့တော့မရဘူးခင်ဗျ။ဘာဖြစ်လို့လဲဆိုတော့ဒီမီဒီယာသမားတွေအနေနဲ့ခံစားခဲ့ရတာကဥပမာဆိုရပါဆိုညာဟုတ်မှန်ပြီမှားပြီဆိုတာတရားရုံးမှာကျွန်တော်တို့ကရင်ဆိုင်လိုက်ရပြီဆိုတော့ဆုတ်တဲ့မှာကျွန်တော်နေလိုက်ရတယ်။အဲ့ဒါကျွန်တော်တို့အလို့ဒီသတင်းသမားတစ်ယောက်ရဲ့လုတ်ပိုင်ခွင့်ကိုကျွန်တော်တို့ဆုံးဆုံးနေနောက်ဆက်ချက်ကပို့ပြီးဆိုတာကချုပ်ထဲမှာနေလိုက်ရတယ်ထောက်ချုပ်ထဲမှာနေလိုက်ရတယ်သတင်းသမားရဲ့မိသားစုဝင်တွေကအစစိတ်ခံစားမှုကိုကျွန်တော်တို့ရိုက်ချိုးလို့ခံစားရတယ်။အဲ့ဒါကျွန်တော်တို့ကအစိုးရရဲ့ဖြစ်တဲ့ကိစ္စလို့ကျွန်တော်တို့ယူဆတယ
်။လက်ရှိအချိန်မှာလည်းမီဒီယာလွတ်လပ်ခွင့်ကန့်သက်ခံထားရသေးဖြစ်တယ်လို့ကိုထက်ခေါင်းလင်းကပြောပါရယ်
။ဥပမာကြည့်မယ်ဒီခိုင်ကိစ္စမှာကြည့်လို့ရတယ်။အခုဆိုလို့ရှိရင်ကျွန်တော်တို့အစိုးရထုတ်ပြန်တာမှန်ပါတယ်။အစိုးရအချိန်နဲ့တပြေးညီထုတ်ပြန်ပါတယ်။ဒါပေမဲ့ကျွန်တော်တို့မီဒီယာသမားဆိုတာက fair balance ဆိုတဲ့ bias ညံ့ညမှုကိုကျွန်တော်တို့ကလောက်ထားတဲ့အခါကျတော့အစိုးရထုတ်ပြန်မှုတစ်ခုနဲ့မပြောင်းဘူးကျွန်တော်တို့။တစ်ဖက်ကလည်းကျွန်တော်တို့မင်းမြတ်မှုလုပ်တယ်။အဲ့ဒါကျွန်တော်တို့မှာမင်းမြတ်ပိုင်ခွင့်လည်းရှိတယ်။ဟိုငင်းငယ်မှလို့ဆိုလို့ရှိရင်ဒီတိုင်းပါပဲ။ဒီဒီဘောမှာဖတ်ဆန်းရတဲ့သတင်းတော့ပဲ။အပန်တကယ်ဆိုလို့ရှိရင်ငင်းငယ်ကြီးဆိုတဲ့အရာကိုစစ်မှန်တဲ့ငင်းငယ်ကြီးဖြစ်လာလို့ကကျွန်တော်အစိုးရနဲ့စစ်တပ်တခုရဲ့အသံကိုကျွန်တော်ထုတ်ဖော်လို့မရပါဘူး။တိုင်းသားတွေအသံတွေထုတ်ဖော်ရမယ်။အဲ့လိုမပေးနိုင်ဘူးဆိုတော့ဒါမီဒီယာလွှတ်ခွင့်မရှိသေးဘူးလို့ကျွန်တော်ပြောလိုက်ရတယ်
။သတင်းသမားတို့ပေါ်သူတို့ဆွဲထားတဲ့အမှုတွေကိုရုပ်သိမ်းလိုက်တာနဲ့ပတ်သက်လို့တက်မတော်ကစတင်ပါလာတရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တဲ့အထင်မှာတက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်ညှိုးနှွမ်းစေတဲ့သတင်းရေးသားဖော်ပြချက်တွေကြောင့်ဥပဒေနဲ့အညီအရေးယူလှုပ်ဆောင်ခဲ့တာဖြစ်ပေမဲ့ရည်ရွယ်ရည်တည်ချက်တူညီစွာ နိုင်ငံနဲ့ပြည်သူအကျိုးအမျိုးသားအကျိုးစီးပွားအတွက်အတူတကွလှုပ်ဆောင်နိုင်ဖို့အရင်ကဖြစ်ပျက်ခဲ့တာတွေကိုတင်ပေါင်းချပြီးအမှုကို JA ရုပ်သိမ်းပေးတာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်။